ဒီလာကမ်းမန်အထည်ချုပ်စစ်ရုံကလစာတူပြီးတောင်းဆိုခဲ့တဲ့လူသမားတွေဟာစစ်ရုံတာဝန်ရှိသူတွေနဲ့ပြည်လည်မှုမရလို့ဒီကနေ့ဇွန်လ10ရက်နေ့အထိအလုံမဆင်းဘူးလို့သိရပါတယ်။အလုံမဆင်းမဲ့ဆန္ဒပြခဲ့တာနဲ့ပတ်သက်လို့ဆန္ဒပြလူသမားတွေအရေးကူညီလှုပ်ဆောင်ပေးနေတဲ့နိုင်ငံတကာလူသမားဥပဒေကျွမ်းကျင်သူ10ရက်ဦးဖိုးဖြူက RFA ကိုအခုလိုပြောပါတယ်။
တနေ့လာနေ့မနေ့ကျတော့ပြန်ရောက်လာတယ်။ရောက်လာပြီးတော့အလုပ်သမားတရနဲ့တဦးကသူတို့တွေအလုပ်ဆော့မဆင်းတော့ဘူး။မဆင်းရတဲ့အကြောင်းအရာဒီအလုပ်ခွင့်မပါရတဲ့အတွက်လောကဒေသတိတ်နေလွန်းတဲ့အတွက်ဆန္ဒပြတဲ့အနေနဲ့မတည့်ရက်မဲ့ပြီးတာနဲ့ပြန်မယ်အလုပ်မဆင်းတော့ဘူးဆိုပြီးတော့သူတို့ပြန်သွားကြတယ်။ဒီနေ့အဲ့ဒီအလုပ်သမားတွေကိုဆန္ဒပြဆိုအလုပ်မဆင်းတော့ဘဲနဲ့သူ့အိမ်နေမဲ့သူတို့ပြန်သွားကြတယ်ပေါ့
။လောကလာတာနေတဲ့အပြင်ထီလာကမ်းမဲ့အထည်ချုပ်စက်ယုံရဲ့တာဝန်ရှိတဲ့သူတွေကစက်ယုံတွင်နှစ်လတိတိတင်းငွေတွေနဲ့အလုပ်ပိရဲ့အနာမပေးဘဲအလုပ်သမားတွေကိုခိုင်းစီတာတနေ့အချိန်မို့3နာရီခိုင်းပြီးအချိန်မို့ကြီး1နာရီကို45ကျပ်ပဲပေးတာလိုင်းတစ်လိုင်းကိုတနေ့အထည်400ပြီးအောင်ချုပ်ရမယ်လို့စက်ယုံတာဝန်ရှိသူတွေကဖိအားပေးခိုင်းစီတာတွေကြောင့်အလုပ်သမား100တဦးကအလုပ်မဆင်းဘဲစက်ယုံရှေ့မှာရပ်ပြီးဆန္ဒပြခဲ့တာလို့သိရပါတယ်အလုပ်သမားတွေအနေနဲ့အခုလိုအလုပ်မဆင်းဘဲဆန္ဒပြပြီးအိမ်ပြန်နေတဲ့အချိန်တွေကနေတူးတက်လာဖို့သူတို့ရဲ့တောင်းဆိုတာတွေနဲ့စက်ယုံတာဝန်ရှိသူတွေအကြားပြည်လည်မှုရရှိနိုင်ဖို့စက်ယုံလုပ်ငန်းရှင်နဲ့တိုက်ရိုက်ဆွေးနွေးညှိနှိုင်းတောင်းဆိုနိုင်မဲ့နည်းလမ်းတွေကိုအလုပ်သမားအရေးကူညီလှုပ်ဆောင်ပေးသူတွေကအကြံဉာဏ်ပေးလှုပ်ဆောင်နေတာတွေလည်းရှိတယ်လို့သိရပါတယ်။အခုဆန္ဒပြအလုပ်သမားတွေအရေးနဲ့ပတ်သက်လို့ရှင့်နေဦးဖို့ပြုကတော့ဒီဖြစ်ရဟာအလုပ်သမားဥပဒေနဲ့တိုက်ရိုက်ဖြေရှင်းနိုင်ခြင်းမရှိတဲ့စီမံခန့်ခွဲရေးဆိုင်ရာဖြစ်နေတဲ့အတွက်အလုပ်သမားညွှန်ကြားမှုဦးစီးဌာနကဝင်ရောက်ညှိနှိုင်းပေးဖို့မနေ့ကအကြံပြုစာရေးသားတောင်းဆိုလိုက်တဲ့အကြောင်းအခုလိုပြောပါတယ်
အထက်ကိုတုံးမြင်ပြီးတော့ကိုတို့လို့မှုမြင်မားစေခြင်းတဲ့ကိစ္စဒီကိစ္စဒီစီမံခံဝေးရေးကိစ္စပဲဖြစ်တယ်အလို့သမားဥပဒေပြဋ္ဌာန်းချက်ရဲ့ကိစ္စနဲ့တိုက်ရိုက်မတက်ဆိုင်ဘူးဒါကြောင့်သမားညွှန်ကြားမှုဦးစီးဌာနနဲ့ညွှန်မှုတွေစီကိုလည်းပဲဒီစီမံခံဝေးရေးပြဿနာရဲ့ကိုဒီလိုဖြေရှင်းဖို့အတွက်လို့သမားညွှန်ကြားမှုဦးစီးဌာနကလည်းဝင်ရောက်ကြီးချက်ပါပေါင်းဝင်ဆွေးနွေးပေးပါညှိနှိုင်းပေးပါဆိုပြီးတော့ကျွန်တော်ဘက်ကစီမံခံဝေးရေးဆိုင်ရာအကြံပြုစာတမ်းကိုလည်း9ရက်နေ့ကနေပြီးတော့တင်သွင်းလိုက်ပါတယ်ခင်ဗျာ
အလုပ်သမားညွှန်ကြားမှုဦးစီးဌာနထံအကြံပြုတင်ပြထားပေမဲ့ဆန္ဒပြအလုပ်သမားတွေအရေးတစုံတရာဆောင်ရွက်ပေးတာမျိုးဒီကနေ့အထိမရှိသေးလို့အလုပ်သမားနဲ့စက်ရုံကတာဝန်ရှိသူတွေအကြားပြည်လည်မှုမရသေးဘူးလို့သိရပါတယ်။အဲ့ဒီစက်ရုံကအလုပ်သမားအများစုဟာအခြေခံလာတာကျပ်1000ခွဲကနေ3000လောက်သာရရှိတာဖြစ်ပြီးကျွမ်းကျင်လုပ်သားအနည်းစုတွေကအများဆုံးလိုအပ်ကရသူဟာတစ်လကိုကျပ်9000ကျော်လောက်ရတယ်လို့သိရပါတယ်။ဒါကြောင့်ဆန္ဒပြလူသမားတွေအနေနဲ့အခြေခံလာတာ6000နဲ့ဘောနံကြီးစတာတွေရရှိခံစားနိုင်ဖို့စက်ရုံတာဝန်ရှိသူတွေဘက်ကတနစ်တာအတွက်တက်မှတ်ထားတဲ့အလုပ်ပြီးမြောက်အောင်ကျွမ်းကျင်လုပ်သားတွေပုံမူခံထားဖို့စတဲ့စနစ်ကြပြီးနှစ်ဦးနှစ်ဖက်ပြည်လည်နိုင်မဲ့ညှိနှိုင်းမှုမျိုးလှုပ်ဆောင်နိုင်မှုလိုတယ်လို့ရှင့်နေဦးဖိုးပြူကထောက်ပြပြောဆိုပါတယ်။အလုပ်သမားတွေဆန္ဒပြမှုဖြစ်ပွားခဲ့တဲ့ထေလာဂမ်းမန်အထည်ချုပ်စက်ရုံဟာတရုတ်မြန်မာဖက်ဆက်ပိုင်ဆိုင်နဲ့6လတက်တန်းလောက်သာရှိသေးတဲ့အထည်ချုပ်စက်ရုံဖြစ်ပါတယ်။အဲ့ဒီအထည်ချုပ်စက်ရုံမှာအလုပ်သမား300လောက်အလုပ်လုပ်ကြနေတယ်လို့သိရပါတယ်ခင်ဗျာ။